အစ္စရေးနဲ့လေဗနန်ကဟက်စ်ဘိုလာချာအင်ကာနိမှာအပြစ်ခတ်ရက်စရေးသဘောတူညီချက်ရရှိခဲ့ပါတယ်။အမေရိကန်ကြားဝင်ဆောင်ရွက်တဲ့အပြစ်ခတ်ရက်စရေးသဘောတူညီချက်ရတဲ့အပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကချိုးဆိုပါတယ်။
Effective at 4 a.m. tomorrow local time, the fighting across the Lebanese-Israeli border will end.
ဒေသစံတော်ချိန်မနေ့ပြန်မနေ့၄နာရီမှလေဗနန်အစ္စရေးနယ်စပ်တစ်လျှောက်တိုက်ခိုက်မှုတွေအဆုံးသတ်သွားပါလိမ့်မယ်။တိုက်ခိုက်မှုတွေကိုအပြစ်ဒဏ်ရက်ဆိုင်ဖို့ရည်ရွယ်ထားပါတယ်လို့အမေရိကန်သမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါ။လေဗနန်ကဟက်စ်ဘိုလာတို့နဲ့အပြစ်ခတ်ရက်စရေးသဘောတူညီချက်ကိုအမေရိကန်တို့ကြားဝင်ဆောင်ရွက်ပေးခဲ့တာဖြစ်ပြီးအစ္စရေးဘက်ကအတည်ပြုတာဖြစ်ပါတယ်။အစ္စရေးနဲ့ဟက်စ်ဘိုလာကြားအပြစ်ခတ်ရက်စရေးသဘောတူညီချက်ဟာသတင်းကောင်းဖြစ်ကြောင်းအမေရိကန်သမ္မတဘိုင်ဒန်ကပြောဆိုလိုက်ပြီး73လကျော်ကြာတိုက်ပွဲတွေရက်ဆိုင်မှုဟာဆိုရင်ဂါဇာကစစ်ပွဲတွေအဆုံးသတ်နိုင်ရဲ့အတွက်လည်းအထောက်အကူဖြစ်မယ်လို့ညွှန်လင်းတဲ့အကြောင်းပြောပါတယ်။အစ္စရေးနဲ့ဟာမတ်စ်အပြစ်ခတ်ရက်စရေးသဘောတူညီချက်တည်းရရှိဖို့အတွက်လာမယ့်ရက်တွေအတွင်းအမေရိကန်ကနောက်ထပ်တွန်းအားပေးဆောင်ရွက်မယ်အကြောင်းလည်းသမ္မတဘိုင်ဒန်ကပြောပါတယ်။တစ်ချိန်တည်းမှာပဲအင်ကာနိကလေဗနန်နိုင်ငံတဝမ်းကိုအစ္စရေးစစ်လေယာဉ်တွေနဲ့တိုက်ခိုက်မှုအတွင်းအနည်းဆုံး24ဦးသေဆုံးခဲ့ရပါတယ်ရှင်။